ပုဂ္ဂလိကဗန်ဒီမှာထားတဲ့ဗန်ဇင်းတွေကိုစစ်ဆေးခံရတဲ့စေဆိုးရလက်အောက်ကဝန်ထမ်းတွေဆိုတာကတော့ဝန်ထမ်းအလုံးရဲ့ဗန်ဇင်းတွေကိုစစ်ဆေးနေတာမဟုတ်ဘဲဆက်သွယ်ရေးစာတိုင်းနဲ့ကျေးနံဝန်ကြီးဌာနတရားစစ်စွမ်းအားဝန်ကြီးဌာနတို့ကအရာရှိကြီးတွေရဲ့ဗန်ဇင်းတွေကိုစစ်ဆေးနေတာလို့ရန်ကုန်အခြေစိုက်ပုဂ္ဂလိကဗန်တခုရဲ့တာဝန်ရှိသူတဦးက RFA ကိုအတည်ပြုပြောပါတယ်။အခုစစ်ဆေးနေတဲ့ဗန်ဇင်းတွေထဲမှာအဓိကစစ်ဆေးခံရတဲ့ဗန်ဇင်းပိုင်ရှင်တွေကဆက်သွယ်ရေးစာတိုက်ကျေးနံဝန်ကြီးဌာနကအရာရှိတွေရဲ့ဗန်ဇင်းတွေဖြစ်ပြီးတရားစစ်စွမ်းအားဝန်ကြီးဌာနကအရာရှိဗန်ဇင်းတွေကိုတော့စစ်ဆေးတာနည်းသေးတယ်လို့လည်းအဲ့ဒီဗန်တာဝန်ရှိသူကပြောပါတယ်။အခုလိုဆက်သွယ်ရေးစာတိုက်နဲ့ကျေးနံဝန်ကြီးဌာနကအရာရှိတွေရဲ့ဗန်ဇင်းတွေကိုအဓိကထားစစ်ဆေးတာဟာထိုင်းနိုင်ငံမှာအာဏာသိမ်းခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ချင်လက်ထက်ကစီအစိုးရကိုထုတ်ချေးခဲ့တဲ့ထိုင်းဘက်ငွေတန်းလေးတောင်တွေကိုပတ်သက်မှုရှိတယ်ထင်ပါသလားလို့မေးတဲ့အခါမှာတော့အဲ့ဒီပုဂ္ဂလိကဗန်တာဝန်ရှိသူကအခုလိုဖြေပါတယ်
။ဟောဒီမှာစစ်တယ်ဆိုတာလည်းမှန်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုဘက်နဲ့ပတ်သက်လာပြီ။နေ့မို့ဆိုရင်စစ်ချင်ပါစစ်ပါဒီကိစ္စဆက်သွေးချင်းငွေပဲဖြစ်မယ်။ဘာလို့ဆိုတော့ကျွန်တော်ကညနေကျွန်တော်တရင်လေးခုလုံးမပြတ်ဘူး။ကျွန်တော်လိုအပ်ရင် record down လုပ်တယ်ကျွန်တော်က action case ကသူတို့ကအရင်ဗိုလ်ချုပ်ခင်ရောင်းလက်ထက်တုန်းကအကူအညီပေးပြီးတော့ဒီ internet ကိစ္စတွေပါညတွေအထီးတို့တက်လာတာအဲ့ဒီတုန်းကလုပ်ခဲ့တဲ့ကိစ္စတွေရဲ့နောက်ပြီးဆက်သွေးနဲ့ပတ်သက်တဲ့ပံ့ပိုးတဲ့ငွေချင်းငွေနဲ့ပတ်သက်တာဆိုတော့ဟိုဘက်ကလည်းစစ်နေပြီလို့သူတို့ကတရင်ထုတ်ပြန်တော့ဇင်းထုတ်ပြန်တော့ကျွန်တော်စဉ်းစားမိတယ်ဒါအခုဆက်သွေးနဲ့ပတ်သက်တဲ့ကိစ္စတွေကအဲ့ဘဏ်ကိုသွားမယ်ဘဏ်ကနေမှတစင်ဆက်သွေးရဲ့လုပ်ငန်းတွေကိုကြောက်လာမှဆိုတော့အဲ့တော့အဓိကအဲ့ဘဏ်ကဘယ်နေမှာဘာကြီးတုံးလဲဆက်သွေးကြီးပဲတုံးသလားဒါမှမဟုတ်ရင်တခြားလုပ်ငန်းတွေမှာရောတခြားဌာနတွေကတောင်းလို့ပဲပေးလဲရသလားဆိုတာတွေကဖြစ်လာမှာဟုတ
်နောက်တစ်ခုကလက်တလုံးအချိန်မှာမြန်မာနိုင်ငံကမြို့အတော်များများမှာချပေးနေတဲ့လက်ကင်ဖုံးတွေအပေါ်မှာဆက်သွေးရေးအရာရှိတွေကအပိုငွေတောင်းနေတာတွေရှိတယ်ဆိုတော့လက်ကင်ဖုံးကင်တဲ့သူတွေဆွဆွဲပြောဆိုတာတွေနဲ့ကောမတက်ဆိုင်ဘူးလားလို့မေးတာကိုအဲ့ဒီဘန်ဝင်တိုင်းကပဲအခုလိုဖြေပါတယ်
အဲ့ဒီဟန်ဖုန်းကတော့ကျွန်တော်အခုဒီမှာတိတလောက်ကဟန်ဖုန်းကခိုးရင်တုန်းကတော့အဲဟိုဘလို့ချပေးတယ်မသိဘူးအခုနောက်ပိုင်းကတော့သူကမဲကိုခဏခဏဖောက်တယ်ဗျအဲမဲဖောက်ပြီးတော့မဲပေါက်ရင်တော့မပေးရဘူးတပြားမှာ7သိန်းလောက်ပဲသွင်းရတယ်ကိုကကိုပိုင်ကျွန်တော်ပေါက်တယ်ဆိုရင်ကျွန်တော်က7သိန်းလောက်သွင်းရမယ်ဆိုတော့ပုံစံအဲ့ဒီလောက်ပဲကုန်တယ်ဟိုအများကြီးတော့မပေးစရာဘာမှမရှိဘူးဥပမာကျွန်တော်တိတလောက်တော့ဟန်ဖုန်းကတတအစိုးရကင်ထားတာမဟုတ်ဘူးဆိုတော့မဲပေါက်ပြီးချပေးနေတာတော့တော်တော်များတယ်ကိုရင်တော့ကျွန်တော်လက်နဲ့မမီခဲ့ဘူ
းအဲ့လိုဗန်စင်းတွေကိုစစ်ဆေးတာတွေဟာအခုမှလုပ်တဲ့အလုပ်မျိုးမဟုတ်ပဲဗန်နာရင်းနဲ့အခွန်ဝင်ကြီးဌာနကဝန်ထမ်းအရာရှိတွေကိုထိုင်းတုံးကလည်းစစ်ဆေးခဲ့တာပါပဲလို့အဲ့ဒီပုဂ္ဂလိကဗန်ဝန်ထမ်းကပြောပါတယ်ဗန်တွေမှာငွေစင်းထားတယ်ဆိုတာကဗန်နဲ့ဆက်ဆံတဲ့သူတွေဟာအဲ့ဒီဗန်ကိုယုံကြည်လို့ဆက်ဆံတာဖြစ်ပါတယ်ဗန်တွေဘက်ကလည်းကိုယ့်ကိုယုံကြည်လို့အနှံ့နဲ့ငွေစင်းပိုင်ရှင်ရဲ့လုံခြုံရေးကိုကာကွယ်ပေးရမယ်လို့နိုင်ငံတကာဗန်တွေရဲ့ကျင့်သုံးတွေမှာရှိနေပါရဲ့အခုလိုပုဂ္ဂလိကဗန်ဒီမှာထားတဲ့ငွေစည်းင်းတွေကိုစစ်ဆေးခွင့်ပေးတာဟာနိုင်ငံတကာဗန်တွေကျင့်သုံးတဲ့ကျင့်ထုံးတဲ့ကောညီညွတ်မှုရှိပါသလားလို့စောစောကပုဂ္ဂလိကဗန်တာဝန်ရှိသူကို RFA ကအီးမေးလ်နဲ့ဆက်သွယ်မိခဲ့ပါတယ်မြန်မာနိုင်ငံမှာရှိတဲ့ပုဂ္ဂလိကဗန်တွေမှာတာဝန်ခံအလုပ်လုပ်နေတဲ့ဗန်ဝန်ထမ်းတွေဟာနိုင်ငံတကာဗန်တွေကျင့်သုံးတဲ့စည်းကမ်းတွေကိုနားလည်တဲ့ဝန်ထမ်းတွေဖြစ်တယ်လို့အဲ့ဒီဝန်ထမ်းကပြောပါတယ်ဒါပေမဲ့လို့စစ်အစိုးရလက်ထက်မှာအဲ့ဒီဥပဒေတွေနဲ့ညီညွတ်အောင်အလုပ်လုပ်ဖို့ဆိုတာမလွယ်ပါဘူးတေချာတာကမြန်မာနိုင်ငံကဗန်တွေကိုယုံကြည်တဲ့သူဆိုတာအင်မတန်နည်းနေတဲ့ကာလမှာအခုလိုနောက်တဆင့်တိုးပြီးဗန်စရင်စစ်ဆေးတာတွေလှုပ်လာတော့ပုဂ္ဂလိကဗန်တွေရဲ့ဗန်ဝင်ဆောင်မှုလုပ်ငန်းတွေထိခိုက်ပါတယ်လို့အဲ့ဒီဗန်တာဝန်ရှိသူကအီးမေးလ်ကတဆင့်ပြန်ဖြေခဲ့ပါတယ်ရှေ့အစိုးရဆက်သွယ်ရေးစာတိုင်းနဲ့ကျေးနံဝန်ကြီးဌာနလျှက်စစ်စွမ်းအားဝန်ကြီးဌာနတို့ကအရာရှိကြီးတွေရဲ့ဗန်စင်းတွေကိုစစ်ဆေးနေတယ်လို့အဲ့ဒီဌာနတွေကအရာရှိတချို့ကိုစတင်စစ်ဆေးတာတွေလုပ်နေပေမဲ့အခုထိဖမ်းဆီးအရေးယူတာမရှိသေးဘူးလို့စစ်ဆေးခံရတဲ့မိသားစုဝင်တဦးက RFA ကိုပြောပါတယ်တောတာရှင်များခင်ဗျာဒီနေ့ဂျွန်လ23ရက်နေ့ကရန်ကုန်အကောက်ခွန်ရုံးချုပ်ကိုစာသုံးလုံးရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့ပြီးအကောက်ခွန်ရုံးချုပ်အရာရှိတချို့ရဲ့အခန်းတွေကိုချိတ်ပိတ်ခဲ့တယ်လို့အကောက်ခွန်ဝင်တဲ့အတော်များများကိုလည်းစစ်ဆေးဖမ်းဆီးထောင်ဒဏ်နှစ်ရှည်တွေစီရင်ခဲ့ပါတယ်အကောက်ခွန်ရုံးချုပ်လိုပဲစာသုံးလုံးရဲတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းဖမ်းဆီးမဲ့နောက်ဝင်ကြီးဌာနကတော့ဆက်သွယ်ရေးဝင်ကြီးဌာနပဲဖြစ်နိုင်တယ်လို့ရန်ကုန်အခြေစိုက်တန်တမန်တွေကလည်း RFA ကိုပြောဆိုခဲ့ကြောင်းပါခင်ဗျာ